ရခိုင်ပြည်နယ်မြောက်ပိုင်းဗုဒ္ဓရောင်မြို့နယ်ဟာဂူဒါပြင်ကျေးရွာဖြစ်စဉ်နဲ့ပတ်သက်ပြီးတော့ကျူးလွန်ခဲ့တဲ့တပ်မတော်သားတွေကိုစီစီကန်းအရာအရေးယူမယ်လို့သတင်းထုတ်ပြန်ထားပါတယ်။ဒါနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာဂူဒါပြင်လိုဝင်နေစရာကိစ္စရပ်တွေတခုတည်းပဲရှိတာလားစစ်ခုံရုံးရဲ့ဆုံးဖြတ်ချက်ကတကယ်ပဲနေနာသူရိုဟင်ဂျာတွေအတွက်တရားမျှတမှုကိုဆောင်ကြဉ်ပေးနိုင်မလားဆိုတဲ့မေးခွန်းတွေကထွက်ပေါ်လာပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့လေးလာစောင့်ကြည့်သူတချို့ကဒါဟာ2019ရိုဟင်ဂျာစစ်စင်ရေးတုန်းကအင်မတန်ဝင်းနစ်စရာဖြစ်ရတွေကိုတကယ်ရှိခဲ့ကြောင်းလူသိရှင်ကြားဝန်ခံလာဖြစ်တဲ့အတွက်ကြောင့်ကြိုးဆိုရမယ့်အချက်ဖြစ်တယ်လို့ဆိုကြပါတယ်။ကုလသမဂ္ဂအချက်လက်ရှာဖွေရေးကော်မရှင်ခရစ်စီဒိုဒီကဒီစစ်ခုံရုံးဆုံးဖြတ်ချက်ဟာနိနာသူတွေအတွက်တရားမျှတမှုကိုဆောင်ကျဉ်းပေးနိုင်မှာမဟုတ်ပါဘူးလို့ RFA ကိုအီးမေးလ်ကနေတဆင့်ဖြေကြားထားပါတယ်။ဒါအပြင်တက်မတော်ရဲ့ရှင်းလင်းရေးစစ်ဆေးရေးအတွင်းမှာရိန်ဂျာတွေအစုလိုက်ပြုံးလိုက်တက်ဖြတ်ခံရတာကဂူဒါပြင်ကြေးရွာတစ်ခုတည်းမဟုတ်ပါဘူး။ဘူတီတောင်မောင်းတော်ရသေးတောင်မြို့နယ်၃ခုတည်းကဒူလာတိုလီချွတ်ပြင်းမောင်နူကိုးတန်ကောက်ကြောက်ပန်းတူမြင်းလို့အလေးတန်းကျော်နဲ့အင်းနေကြေးရွာတွေမှာလည်းဂူဒါပြင်လိုဖြစ်ရမျိုးတွေရှိခဲ့ကြောင်းကိုသူတို့ရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။အခုလိုဂူဒါပြင်ခိစားမတိုင်ခင်ကလည်းမောင်တော်တောင်ပိုင်းအင်းလင်ကြီးရွာမှာရိန်ဂျာစေဦးကိုတပ်မတော်သားတွေကတပ်ဖြတ်ခဲ့တာကိုရိုက်တာသတင်းထောင်တို့ကစုံစမ်းဖော်ထုတ်ခဲ့ကြပါတယ်။ဒါပေမဲ့အဲ့ဒီသတင်းထောင်တွေကရဲကတရားစွဲလို့ထောင်ဒဏ်ခဏနှစ်ထိရှမှတ်ခံလိုက်ရပါတယ်။ဒီနှစ်မေလမှာတော့တမဒရဲ့လူငင်းချင်တာနဲ့တရင်တော်နှူပြန်လေလွတ်မြောက်လာခဲ့ပါတယ်။တက်မတော်ကကျူးလွန်ခဲ့တဲ့တက်မတော်သားအရှုကိုအေးအေးယူဆောင်ရွက်ခဲ့ပြီးတော့ထောင်တန်းချမှတ်ခဲ့ပေမဲ့လာအနည်းငယ်အတွင်းမှာပဲတက်မတော်ကာကွယ်ရေးစီဦးစုရှုပ်ဘူရှုံမူကြီးမင်းအောင်လိုင်အမိနဲ့ပြန်လေလွတ်မြောက်လာခဲ့ပါတယ်။ FFN အဖွဲ့ဝင်ခရစ်စီဒိုဒီကရှုံပြီးပြောရမယ်ဆိုရင်တော့ဘလို့စုံစမ်းမှုမျိုးတွေပဲမြန်မာဘက်ကလုပ်စေအဲ့ဒီစုံစမ်းမှုဟာယုံကြည်လက်ခံနိုင်တဲ့လွတ်လပ်ပြီးတရားမျှတမှုရှိတဲ့ရဇဝေကျောင်းဆိုင်ရာတရားစွဲဆိုမှုတိဖြစ်အောင်လုပ်ဖို့လိုပါတယ်။တာမန်စစ်ဆေးမှုတစ်ခုကရဇဝေတရားစွဲဆိုမှုတွေအထိဖြစ်လာတာမျိုးမရှိသလိုတကယ်တရားမျှတမှုကိုလည်းဆောင်ယူပေးနိုင်မှာမဟုတ်ပါဘူးလို့သူကပြောပါတယ်။လွတ်လပ်ပြီးသူကပဲအင်းနဲ့လူသက်သမားတွေကိုပြီးခဲ့တဲ့လတုန်းကလွတ်ပေးလိုက်တဲ့အချက်ဟာမြန်မာစစ်တပ်ရဲ့ရဇဝေကြည်တူးဥပဒေတွေနဲ့တပ်မတော်ကာကွယ်ရေးစစ်ဦးစီးချုပ်ဘူရုံမူကြီးမင်းအောင်လိုင်အပါဝင်တက်ထိုက်ပိုင်းခေါင်းဆောင်တွေဟာလွန်ပြင်းထန်တဲ့စစ်ရာဇဝတ်မှုတွေကိုတာဝန်ယူမှုရှိရှိနဲ့ဆောင်ရွက်မယ်ဆိုတဲ့ရည်ရွယ်ချက်လုံးဝမရှိတာအထင်ရှားပါပဲလို့သူကပြောပါတယ်။တမတော်ကကျူးလွန်ခဲ့တဲ့စစ်သားတွေကိုအပြစ်ပေးအရင်ယူမယ်ဆိုတာနဲ့ပတ်သက်ပြီးတော့ကိုဖီအာနန်ဦးဆောင်ခဲ့တဲ့ရခိုင်အကြံပေးကော်မရှင်ဟောင်းတူဖြစ်သူဟာဂျီဦးအေလွင်ကတော့
Code of Inquiry မှာဒါတရားကိုစုံစမ်းဆက်ဆေးပြီးတော့သူတို့တွေ့ရှိချက်ပေါ်မှာအရေးယူဖို့လိုအပ်တယ်လို့ဆုံးဖြတ်တဲ့အတွက်ကြောင့် court martial ဆိုတဲ့စစ်ခုံရုံးကိုသူတို့တင်ပြီးတော့ဒါဥပဒေအရဆောင်ရွက်မယ်ဆိုတဲ့သဘောလေးอ่ะဒါဝန်ခံတဲ့သဘောလေးရှိပါတယ်။အင်မတန်ဝင်းနေပွဲရာ tragedy တစ်ခုဖြစ်ခဲ့တယ်။ဖြစ်ခဲ့တာကိုအခုအတိအမှတ်ပြုလာပြီးသူတို့ဟာဝန်ခံနေဆိုတဲ့ဟာကိုပဲကျွန်တော်တို့စဉ်းစားကြည့်စဉ်းစားပါတယ်။သူတို့အနေနဲ့ကဒါကိုအတိအမှတ်ပြုပြီးဒါကိုစုံစမ်းဆက်ဆေးမယ်ပြီးရင်court martial တင်မယ်လို့သူတို့ပြောထားတယ်ပေါ့နော်အဲ့ဒါလေးကိုမလုပ်တယ်ဆိုတော့ကျွန်တော်ဆက်ကြည့်ရမှာပေါ့နော်ဟိုအဓိကကတော့ impunity လို့ခေါ်သောရာဇဝတ်မှုပြစ်မှုကျူးလွန်သူများစီအပြစ်ပေးခြင်းမခံရဘဲနဲ့ပြစ်ဒဏ်ကကင်းလွတ်တာတို့အကာအကွယ်ပေးခြင်းခံရသလိုလိုဖြစ်တာမျိုးတို့အဲ့ဒါမျိုးတွေဟာမဖြစ်ဘူးဆိုတော့ဒီ case မှာပေါ့မဖြစ်ဘူးဆိုတာတော့ပေါ်လွင်လာတဲ့အတွက်ကြောင့်ဒါဟာပြဿနာစီဘုလုံးကရှိခဲ့တယ်ဆိုတဲ့ဟာပို့ပြီးတော့ပေါ်လွင်ထင်ရှားလာတယ်ခိုင်နှုံသောသက်တည်အထောက်အထားတစ်ခုပဲလို့ကျွန်တော်အဲ့လိုမြင်ပါလေခင်ဗျာ
2018ခုနှစ် February လတုန်းက AP သတင်းဌာနဟာ Bangladesh ကိုထွက်ပြေးလာကြတဲ့ Ranger ဒုက္ခသည်ရဲ့ပြောဆိုချက်ကိုကိုးကားပြီးတော့ဘူတီတောင်မြို့နယ်ဂူဒါပြင်ကြီးရွာမှာ Ranger တွေအစုလိုက်ပြုံလိုက်တပ်ဖြတ်ခံထားရပြီးမြုပ်နှံထားကြောင်းလူ400နီးပါးတပ်ဖြတ်ခံထားရကြောင်းရေးသားထုတ်ဝေခဲ့ပါတယ်သတင်းထွက်ပေါ်လာပြီးနောက်တရက်ကြာမှာတော့အစိုးရကဒေသဆိုင်ရာတာဝန်ကျက်ဆရာဝန်အချို့နဲ့နေကြောင်းရေးတွေထွေအုပ်တွေ မိသားတပ်ဖွဲ့ဝင်အချို့ကိုဆစ်လွတ်ပြီးတော့ဂူရာပြင်ကျေးရွာသို့တွားရောက်စစ်ဆေးခံခဲ့ပါတယ် NLD အစိုးရကအေပီတည်င်းဌာနရဲ့ရေးသားချက်ဟာမှန်ကန်မှုမရှိဘူးလို့ပြန်လည်တုံ့ပြန်ခဲ့ပါတယ်2010တက်မတော်စစ်ဆင်ရေးကြောင့်ရိုဟင်ဂျာဦးရေ8သိန်းနီးပါးအိန္ဒိယရှင်ဘင်္ဂလားဒေ့ရှ်နိုင်ငံသို့ထွက်ပြေးခိုလုံကြရပါတယ်တက်မတော်ရဲ့အရေးယူဆောင်ရွက်ချက်ဟာအေပီတည်င်းဌာနရဲ့ရေးသားဖော်ပြချက်နဲ့လုံးဝမသက်ဆိုင်ဘူးလို့တမတော်သတင်းမှန်ပြန်ကြရဲဘိုးမှုရှုပ်ဇော်မင်းထွန်းကအခုလိုပဲပြောပါတယ်
တိုက်ပွဲအတွင်းမှာအေရတဖေကြမ်းပဲကြောင်းကြမ်းလို့စဖူးစီဆုံးခဲ့တယ်အဲအဲ့ဒီသူရှိချက်တွေနဲ့ပတ်သက်ပြီးကျွန်တော်တို့ကကိုလိုမျိုးတော်ဦးကြီးရဲ့ဆောင်းကန်းစစ်စီခုံလုံးကဒါခတ်မှန်သူကအသေးစိတ်စစ်စီတာဖြစ်တယ်ဒီဆောင်းရွက်ချက်ဒီ AB သတင်းပေါ်ပြတယ်လည်းလုံးဝသက်ဆိုင်ခြင်းမရှိပါဘူးတော့ကထပ်ပြောရမယ်ကျွန်တော်လုံးဝသက်ဆိုင်ခြင်းမရှိဘ
ူး FFN အဖွဲ့ဝင်ရဲ့ပြောစစ်ချက်တွေလူအခွင့်အရေးစောင့်ကြည့်အဖွဲ့တွေရဲ့ဝေဖန်ချက်တွေနဲ့ပတ်သက်ပြီးတော့လည်းဘုမှုချုပ်ဇော်မင်းထွန်းက
ကျွန်တော်တို့အနေနဲ့ဒီရာနဲ့ပတ်သက်ပြီးတော့တာဝန်ယူမှုတာဝန်ခံမှုမရှိဘူးဆိုရင်ကျွန်တော်ပြောပြတာဘုရုံမြတ်ကျော်တို့ရဲ့ဒီ Coral Inquiry ကမှဖွဲ့တဲ့အကြောင်းရှိပါဘူး Coral Inquiry ကဖွဲ့တဲ့အကြောင်းရှိတယ်။တမတော်နဲ့တာဝန်ယူမှုတာဝန်ခံမှုရှိတဲ့ဆိုတာ Coral Inquiry ဖွဲ့ခြင်းဖြစ်ပါတယ
်။ဂူတာပြင်အပြင်အလားတူဖြစ်ရဆိုးတွေဖြစ်ခဲ့တာရှိတယ်လို့ကုလသမဂ္ဂအချက်အလက်ချဖွေကော်မရှင်ကပြောဆိုထားတာနဲ့ပတ်သက်ပြီးတော့ဘုမှုချုပ်ဇော်မင်းထွန်းကတော့
အဖွဲ့ဝင်နဲ့ပတ်သက်ပြီးတော့အစိုးရလည်းပြောပြီးဖြစ်တယ်။အဖွဲ့ဝင်ကိုရေပေါ်မှာသဘောထားကိုအစိုးရလည်းပြောပြီးဖြစ်တဲ့အတွက်ကျွန်တော်အနေနဲ့ထပ်ပြောပြချင်အောင်ရှိတယ်။ဒီကိစ္စကကျွန်တော်တို့အနေနဲ့ဒီဖြီးအားရောကြတော့အောင်လည်းလှုပ်ဆောင်တာမဟုတ်ဘူး။တမတော်ရဲ့တာဝန်ယူမှုတာဝန်ခံမှုနဲ့ကြားတာပါဖြစ်တယ်
။ကျွန်တော် RF သတင်းတော့မိုးမြင်ပါ